ဒီသတင်းသားအစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်အကြံပေးခဲ့တယ်လို့အမေရိကန်တလောကဆန္ဒပြမှုတွေနှိမ်နှင်းရမှာစစ်တပ်ကိုတုံးဖို့ကိစ္စကိုသူမထောက်ခံဘူးလို့ကာကွယ်ရေးဝန်ကြီးမတ်ခ်အက်စပါကပြောပါတယ်။အမေရိကန်နိုင်ငံမှာတောင်းချမှုနှိမ်နှင်းရေးဥပဒေ Insurrection Act အရဆန္ဒပြမှုတွေကိုနှိမ်နှင်းဖို့သမ္မတအနေနဲ့စစ်တပ်ကိုဆစ်လွတ်အသုံးပြုနိုင်ပေမယ့်အခုဒီဥပဒေကိုတုံးဖို့သူမထောက်ခံဘူးလို့ဝန်ကြီးအက်စပါကဗိုလ်တဖူးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမင်းနီယာပိုလစ်ရဲဌာနကဖမ်းထားစဉ်အာဖရိကန်အမေရိကန်အမျိုးသားဂျော့ချ်ဖလော့ဒ်တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးလမ်းမာရေးပေါ်မှာဆန္ဒပြမှုတွေဖြစ်ပွားနေတာပါအခုလိုစစ်တပ်ကိုတုံးတဲ့ကိစ္စဟာအရေးအကြီးဆုံးဖြစ်လာပြီးတိတ်ကိုဆိုးရတဲ့အခြေအနေကိုရောက်မှသာတုံးဖို့နောက်ဆုံးရွေးချယ်စရာလမ်းပဲဖြစ်တဲ့ကြောင်းနဲ့အခုလက်ရှိအခြေအနေဟာအဲ့ဒီအနေအထားကိုရောက်မလာသေးဘူးလို့လည်းဝန်ကြီးအက်စပါကပြောပါတယ်တကယ်လို့ပြည်နယ်အုပ်ချုပ်ရေးမှုတွေအနေနဲ့သူတို့ရဲ့ပြည်နယ်တွေကိုမထိန်နိုင်တော့ဘူးဆိုရင်စစ်တပ်ကိုဆစ်လွတ်မှာဖြစ်ကြောင်းတနင်္လာနေ့ကသမ္မတအင်ဗျူနှင်းစီဥယျာဉ်မှာသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်နဲ့အတူအဲ့ဒီချိန်ကဝန်ကြီးအက်စပါပါရှိနေတာပါ။ဂျော့ချ်ဖလော့ဒ်တေဆုံးရတာနဲ့ပတ်သက်ပြီးမင်းနီယာပိုလစ်ရဲဌာနရဲ့လုပ်ရက်တွေကိုရှုံ့ချကြောင်းဝန်ကြီးကပြောကြားခဲ့တယ်လို့ဖလော့ဒ်ကိုအမှတ်တရဂုဏ်ပြုတဲ့အနေနဲ့ငင်းချစွာဆန္ဒပြကြဖို့နဲ့ဒီတေဆုံးမှုအတွက်တာဝန်ခံတာဝန်ယူမှုရှိစေဖို့လည်းပြောကြားခဲ့ပါတယ်။